မနေ့ဇူလိုင်လ24ရက်နေ့မှာတော့ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ရေးမှာအမာခံဖြစ်တဲ့လန်ဒန်မြို့တော်ဝင်ဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဘောရစ်ဂျွန်ဆင်ဟာဗြိတိန်ရဲ့ဝန်ကြီးချုပ်သစ်ဖြစ်လာခဲ့ပါပြီ။ Brexit ကိုအောင်မြင်အောင်မဆောင်ရွက်နိုင်ခဲ့တာကြောင့်ဝန်ကြီးချုပ် Theresa May ယာရုကနှုတ်ထွက်မယ်လို့မေလ24ရက်နေ့ကကြေညာခဲ့ပြီးနှစ်လတင်းတင်းပြည့်တဲ့နေ့မှာအခုလိုမျိုးဒီကြေညာခဲ့တာဖြစ်ပါတယ်ဗြိတိန်နိုင်ငံရဲ့အစိုးရအဖွဲ့အပြောင်းလဲအကြောင်းကိုတော့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်ဗြိတိန်ဝန်ကြီးချုပ်သစ်ဖြစ်လာမယ်လို့ရေပန်းစားနေခဲ့သူ Brexit ကိုအားပေးထောက်ခံသူ Conservative Party အမတ် Boris Johnson ဟာဇူလိုင်လ23ရက်နေ့မှာ Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံခဲ့ရပါတယ် Boris Johnson Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံရတဲ့တဲ့ရင်အကြအပြင်မှာတော့သူနဲ့နိုင်ငံရေးအရာမဟာမိတ်လဲဖြစ် Brexit ကိုထောက်ခံသူလဲဖြစ်တဲ့ American သမ္မတ Donald Trump ကချီးကျူးစကားပြောကြခဲ့ပါတယ်Boris Johnson ကိုဝန်ကြီးချုပ်အဖြစ်မခန့်အပ်ခင်ဗိုလ်ထုတ်နှင့်အစောပိုင်းမှာတော့ယာရုကနှုတ်ထွက်သွားတဲ့ဝန်ကြီးချုပ် Theresa May ကပါလီမန်မှာမိန့်ခွန်းအတူချုပ်ပြောခဲ့တယ်လို့ Downing Line ကဝန်ကြီးချုပ်အင်ရှေမှာလည်းသူ့ရဲ့ common thread နဲ့အတူပြည်သက်ကိုနှုတ်ဆက်စကားပြောကြခဲ့ပါတယ်။သူက Conservative Party အမတ်အဖြစ်တော့ဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ
်။ I'm about to go to Buckingham Palace to tender my resignation to Her Majesty the Queen and to advise her to ask Boris Johnson.
အခုပဲကျမနန်းတော်ကိုသွားပြီးဘုရင်မကြီးကိုနှုတ်ထွက်စာပေးအပ်ရင်းဘောရစ်ဂျွန်ဆင်ကိုခန့်အပ်ဖို့လဲအကြံပြုမှာပါကွန်ဆာဗေးတစ်ပါတီခေါင်းဆောင်ဖြစ်လာတဲ့ဘောရစ်ကိုချီးကျူးစကားပြောချင်ပါတယ်လာမယ့်လတွေနှစ်တွေအတွင်းသူနဲ့သူအစိုးရအောင်အောင်မြင်မြင်ဖြစ်ပါစေလို့လဲဆုတောင်းပေးပါတယ
်အဲ့ဒီနောက်အစင်အလာရဗြိတိန်ဘုရင်မကြီးကဘောရစ်ဂျွန်ဆင်ကိုဘက်ကင်ဟမ်နန်းတော်ကိုဖိတ်ခေါ်ပြီးဗြိတိန်ဝန်ကြီးချုပ်အဖြစ်တရားဝင်ခန့်အပ်ခဲ့ပါတယ်ဘက်ကင်ဟမ်နန်းတော်ကနေဒေါင်းနင်းလန်ကဝန်ကြီးချုပ်အိမ်ကိုအရောက်မှာတော့Boris Johnson ကဗြိတိန်ဝန်ကြီးချုပ်အဖြစ်ပထမဆုံးမိန့်ခွန်းစကားပြောကြားခဲ့ပါတယ
်။ The Queen has just honored me with this extraordinary office of state. My job is to serve you, the people.
ဘုရင်မကြီးကကျွန်တော်ကိုနိုင်ငံရဲ့ကြီးမြတ်တဲ့ယာရုကိုလက်ခံဖို့ကမ်းလှမ်းပြီးဂုဏ်ပြုခဲ့ပါတယ်။ကျွန်တော်အလို့ကဗြိတိန်ပြည်သူလူထုကိုအလို့ကျွေးပြုဖို့ပါ။ကျွန်တော်တို့နိုင်ငံသမားတွေအတွက်အမြဲသတိချရမယ့်အချက်တစ်ချက်ရှိပါတယ်။အဲ့ဒါကတော့ပြည်သူတွေဟာကျွန်တော်တို့ရဲ့အလို့ရှင်ဆိုတာပါပဲ
လက်ရှိအစိုးရအဖွဲ့ဝင်တော်တော်များများကဘောရစ်ဂျွန်ဆင်နဲ့မူဝါဒရေးရာသဘောထားချင်းမတိုက်ဆိုင်တာတွေကြောင့်နှုတ်ထွက်သွားလို့ဗြိတိန်နိုင်ငံထုတ်သတင်းဌာနတွေကနွေရာသီတုတ်တင်ပွဲလို့တင်စားရေးသားကြပါတယ်နိုင်ငံခြားရေးကာကွယ်ရေးဘန်ဒါရေးကုန်သွယ်ရေးဝန်ကြီးဌာနလို့အဓိကဝန်ကြီးဌာနကြီးတွေအပါအဝင်တခြားဝန်ကြီးဌာနတွေကဝန်ကြီးတွေတော်တော်များများနှုတ်ထွက်ခဲ့ကြပါတယ်နိုင်ငံခြားရေးဝန်ကြီးသစ်အဖြစ်ယခင် Brexit ဝန်ကြီး Dominic Raab ဖြစ်လာပြီးဘန်ဒါရေးဝန်ကြီးအဖြစ်ဒီရေးဝန်ကြီးဟောင်းစာဂျီဂျာဗစ်ဖြစ်လာပါတယ်။သူရဲ့အစိုးရအဖွဲ့အစည်းနဲ့ပတ်သက်ပြီးတာဝန်အပြည့်အဝယူကြောင်းဘော်ရစ်ဂျွန်ဆင်ကအခုလိုပြောပါတယ်။
Although I am today building a great team of men and women, I will take personal responsibility for the change I want to see. Never mind the
ကျွန်တော်ဒီနေ့သိတ်ကောင်းတဲ့အစိုးရအဖွဲ့ကိုဖွဲ့စည်းခဲ့ပေမဲ့ကျွန်တော်မြင်ကျင်တဲ့အပြောင်းအလဲတွေဖြစ်လာဖို့အတွက်ကျွန်တော်ကိုယ်တိုင်မှာပဲတာဝန်ရှိနေတယ်လို့ပြောပြစေ။ဘယ်လိုအတားအဆီးတွေရှိပါစေ။အပိဒါဆုံးဖြတ်ချက်ကကျွန်တော်စီကလာမှာပါကျွန်တော်တို့အစိုးရကဒီတိုင်းပြည်နဲ့ထိုက်တန်တဲ့ခေါင်းဆောင်မှုမျိုးကိုပေးသွားမှာပါဒီလိုခေါင်းဆောင်မှုအခုပဲစပါပြီ
ဥရောပသမဂ္ဂကဗြိတိန်နိုင်ငံထွက်ဖို့အရေး Brexit ဆက်ပတ်သက်ပြီးသူကပါလီမန်ကိုအထက်ထပ်ပေးထားတဲ့ဂတိကဝတ်ဖြစ်တဲ့ဒီကိစ္စကိုအောက်တိုဘာလ31ရက်နေ့နောက်ဆုံးထားအပြစ်တက်လှုပ်ဆောင်သွားမယ်လို့ပြောပါရယ် Brexit သဘောတူညီချက်အစ်စ်ကိုရေးဆွဲသွားမှာဖြစ်ပြီးလာမယ့်69ရက်အတွင်းသဘောတူညီချက်ရဖို့ယုံကြည်မှုအပြည့်ရှိတယ်လို့လည်းပြောပါရယ်ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကတော့ Boris Johnson အစိုးရရဲ့ Brexit အစီအစဉ်အသေးစိတ်ကိုသိရှိလိုတယ်လို့လည်းပြောပါရယ် Boris Johnson ကဗြိတိန်ဝန်ကြီးချုပ်အစ်ဖြစ်လာတာနဲ့အတူ Brexit ကိစ္စပြည့်ပြတ်မယ်လို့မျှော်လင့်သူတွေရှိတယ်လို့ထရီဇာမေအဆိုပြုတဲ့ Brexit သဘောတူညီချက်ကိုကန့်ကွက်ပယ်ချခဲ့တဲ့ British Parliament ကအမတ်တွေပါအပြောင်းအလဲမရှိဘဲဒီလူတွေပဲဖြစ်တာမို့ Brexit သဘောတူညီချက်မရဘဲရွေးကောက်ပွဲအသစ်ကျင်းပဖို့သာဖြစ်လာပွဲရှိကြောင်းလဲယူဆနေကြကြောင်းပါခင်ဗျာ